ထိုင်းနိုင်ငံသားရေးဝင်ကြီးရဲ့နှစ်ရက်ကြာခီးစဉ်နဲ့ပတ်သက်ပြီးတော့မြမရေးအကဲခတ်တွေဘယ်လိုမြင်ကြသလဲဆိုတာကြည့်ကြရအောင်ပါဒီခီးစဉ်အတွင်းမှာမြမထိတ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခြင်းမှာအိမ်နီးချင်းနှစ်နိုင်ငံကြားပြဿနာတွေကိုပူးပေါင်းဖြေရှင်းကြဖို့ဆွေးနွေးခဲ့ကြတာပါဒီနှစ်နိုင်ငံဆက်ဆက်ရေးအခြေအနေနဲ့ပတ်သက်လို့တော့လေ့လာသူတွေရဲ့အမြင်တွေကိုကိုအောင်ကစူးစီးတင်ပြမှာပါရှင်
ထိုင်းနိုင်ငံသားရေးဝန်ကြီးဟာသူ့ရဲ့နေရကြခီးစဉ်အတွင်းမြန်မာသမ္မတဦးတင်ကျော်နဲ့နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့ကိုနေပြည်တော်မှာမေလ9ရက်နေ့ကတရားစီတွေ့ဆုံခဲ့ပါတယ်။အဆိုရတဲ့လက်ထက်မှာပထမဆုံးတွေ့ဆုံမှုနဲ့ပတ်သက်လို့ထိုင်းနိုင်ငံချူလာလကွန်တက်ကတူရဲ့လုံခြုံရေးနဲ့နိုင်ငံတကာလေ့လာရေးဌာနအကြီးဆုံးသုတေသီကာဝီချွန်ကေတဗွန်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ Thai Myanmar relation very excellent.
ထိုင်းမြန်မာဆက်ဆံရေးအခြေအနေဟာအလွန်ကောင်းမွန်နေပါတယ်။ထိုင်းဝန်ကြီးချုပ်ပရာယွတ်ရဲ့ဆေးလွတ်မှုအရနိုင်ငံသားရေးဝန်ကြီးဒွန်ပရာမတ်ဟာဒေါက်တာဆန်းစုကြည်နဲ့တွေ့ခဲ့တဲ့ပထမဦးဆုံးအာဆီယံနိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။ဒါဟာမြန်မာဘက်ကထိုင်းအစိုးရကိုဦးစားပေးတွေ့ဆုံတာဖြစ်ပြီးနှစ်နိုင်ငံအကျိုးစီးပွားနဲ့ပတ်သက်ပြီးအတူပူးပေါင်းဆောင်ရွက်ဖို့လိုအပ်နေပါတယ်။အရေးကြီးဆုံးကိစ္စကတော့ရွှေပြောင်းလူသား၄သန်းခွဲအရေးပါ။ဒါပေမဲ့အမှတ်ပုံတင်ထားတာက2သန်းလောက်ပဲရှိပါတယ်။လွန်ခဲ့တဲ့18လအတွင်းလုံးကတော့အလို့သမားတွေရဲ့ဘဝပိုပြီးလုံခြုံမှုရှိလာအောင်နဲ့လုပ်ငန်းဝင်အနေထားတိုးတက်လာအောင်ဆောင်ရွက်တာတွေရှိလာပါတယ်။
ဒါပေမဲ့လည်းမြန်မာဆွေအနေနဲ့ထိုင်းနိုင်ငံမှာရွှေပြောင်းချေချအလုပ်လုပ်နိုင်နေသူတွေအရေးပြင်းလိတ်ကျွန်းလူတက်မှုတရားခဏတွေဖြစ်ဖန်စီခံထားရတဲ့မြန်မာနိုင်ငံသားတွေအရေးကိုလည်းဆောင်ရွက်ပေးတင်တယ်လို့ AR သတင်း Agency Editor ချုပ်ကွန်ဇော်ကအခုလိုထောက်ပြပြောဆိုပါရတယ်
။ဒီကိစ္စနဲ့ပတ်သက်ပြီးတော့ထိုင်းနိုင်ငံမှာဆက်ဆံရေးတော်မှာအများကြီးဆိုးသွားနေမြဲလို့ကြိုးအောင်သုံးသပ်ခဲ့ကြတယ်လို့မြင်ရတဲ့မိနစ်ကစပြီးတော့ပေါ့လေဒီကြားထဲမှာနှစ်ဖက်ကဝိုင်းထင်းကြရရှိတယ်ဆိုတော့ဦးထင်းကျော်ဒီအနေနဲ့ဆိုရတော့ဆန်းစုကြည်ပေါ့ဗျာအခုဥဆောင်တဲ့အဆိုရအနေနဲ့ရောအဲ့လိုကိစ္စမျိုးတွေပေါ့အဲ့လိုကိစ္စမျိုးတွေအတွက်ဘယ်လိုမျိုးစန္ဒာတစ်ခုတည်ဆောက်ပြီးတော့လုပ်ပေးနိုင်မလဲဒါမှမဟုတ်ထိုင်းမှာအခြေဆိုင်တဲ့မြန်မာတန်ရုံးကအလုပ်တွေဘယ်လောက်ပိုလုပ်ပေးနိုင်မလဲနော
်ထိုင်းနိုင်ငံကမြန်မာတန်ရုံးကတော့မြန်မာအလုပ်သမားတွေကိုကူညီဆောင်ရှောက်ဖို့နေမြေအလိုက်အသင်းအဖွဲ့တွေဖွဲ့စည်းထားတယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံမှာစစ်ဆိုရအုပ်ချုပ်စဉ်ကာလအတွင်းတိုင်းနာလနဲ့ကင်အဖွဲ့တွေနဲ့ရာစုနှစ်ဝက်ကြာပြည်တွင်းစစ်ဖြစ်ပွားခဲ့ပြီးတိုင်းမြန်မာနယ်စပ်တစ်ချောင်းမှာဆိုရင်လေကရင်နဲ့မွန်တိုင်းနာလနဲ့ကင်အဖွဲ့တို့အခြေစိုက်ထားတာပါအခုအခါမှာတော့အစိုးရနဲ့တိုင်းနာလနဲ့ကင်အဖွဲ့တွေကြားတစုံတရာနားလည်မှုနဲ့အပြစ်ကတ်ရဲဆဲထားနိုင်ခဲ့ပြီးဖြစ်ပြီးဒီငင်းငယ်လုပ်ငန်းစဉ်တွေမှာလည်းတိုင်းဆိုရဟာပါဝင်ဆောင်ရွက်နေတယ်လို့မစ္စတာကာဝီကအခုလိုထောက်ပြပြောဆိုပါတယ
်နေပြည်တော် has confident that Thailand has no intention to undermine the
Thai nation အနေနဲ့ထိုင်းမြန်မာနယ်စပ်မှာရှိတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့ပေးတာမျိုးမရှိဘူးဆိုတာကိုလည်းမြန်မာအစိုးရအနေနဲ့သိရှိနားလည်လာသလိုလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေမှာတွယ်ဝိုက်ပြီးတော့လည်းပါဝင်ခဲ့ပါတယ်လွန်ခဲ့တဲ့အောက်တိုဘာလတုန်းကလည်းတနိုင်ငံလုံးအပြစ်ကတ်ရစဲကြီးလက်မှတ်ရေးထိုးပွဲမှာထိုင်းအစိုးရလည်းတက်ရောက်ခဲ့ပါတယ်
ဒါအပြင်အလုတ်ကိုင်းခွင်လန်းတွေပုံများလာအောင်နဲ့နေဆက်မျိုးမဲဆောက်မှာဆိုရင်လေအထူးစည်းဝါးရေးဇုံဖွင့်လှစ်ဖို့မကြသေးခင်ကမှအကျညာခဲ့တယ်လို့ဒဝေရင်နဲ့စိတ်ကန်စီမံကိန်းဆက်လက်အကောင့်တွေပေါ်ဆောင်ရွက်ဖို့လေပူးပေါင်းဆောင်ရွက်နေတယ်လို့မစ္စတာကာဝီကပြောပါတယ်ဒီကနေ့တွေ့ဆုံဆွေးနွေးတဲ့နေပြည်တော်ကအစည်းအဝေးမှာတော့မြန်မာသမ္မတအနေနဲ့ထိုင်းနိုင်ငံကိုအလဲပတ်လာရောက်ဖို့ကိုလည်းထိုင်းနိုင်ငံဘက်ကဖိတ်ကြားခဲ့ပါတယ်ခင်ဗျာ